ကမ္ဘာတစ်ပေါင်းမှာရှိတဲ့အာဏာရှင်အစိုးရတွေဟာသူတို့ရဲ့အာဏာကိုချိန်ချောက်လာတဲ့တိုင်းသူပြည်သားတွေကိုရက်ဆက်ကြမ်းကြုတ်စွာဖိနှိပ်ချေမှုန်းနေကြတယ်လို့အမေရိကန်ပြည်ထောင်စုကပုံထိုးနဲ့မှဆွဆွဲလိုက်ပါတယ်။နိုင်ငံရေးလွတ်လပ်မှုကိုလက်မခံညှင်းပယ်တဲ့အစိုးရတွေဟာလူထုရဲ့ယုံကြည်မှုကိုရရှိမှာမဟုတ်တဲ့ကြောင်းအဲဒါကြောင့်လဲအကြမ်းဖက်အစွန်းရောက်မှုတွေအပါအဝင်တိုင်းပြည်အတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်စေနိုင်တယ်လို့သူ့အနေနဲ့ပြောကြားလိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံသားရေးဌာနရဲ့2015ခုနှစ်အတွက်နိုင်ငံလိုက်လူ့အခွင့်အရေးအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံသားရေးဌာနကအခုထုတ်ပြန်တဲ့အစီရင်ခံစာပါအချက်အလက်တွေကိုနိုင်ငံသားစစ်တပ်တွေကိုလုံခြုံရေးအတွက်အထောက်အကူပေးဖို့ဆုံးဖြတ်ချက်ချရမှာအခြေခံအဖြစ်အသုံးပြုနိုင်ကြောင်းဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာလက်ထောက်ဝန်ကြီးတွန်မာလီနော့စကီက VOA ကိုပြောပါတယ်။2015ခုနှစ်အတွင်းလူမှုအဖွဲ့အစည်းတွေအပေါ်ကမ္ဘာတဝန်းရှိအာဏာရှင်နိုင်ငံတွေကဖြိုခွင်းနိုင်မှုတွေပုံမိုတိုးမြင့်လာနေကြောင်းတရားလွတ်လပ်တဲ့အတန်တွေကိုတိတ်ဆိတ်သွားအောင်လှုံ့ဆော်တာနိုင်ငံရေးအမြင်မတူသူတွေပပျောက်သွားအောင်လှုံ့ဆော်တာနဲ့ငြိမ်းချမ်းစွာပြောင်းလဲမှုဖော်ဆောင်နိုင်မဲ့လမ်းစာတွေကိုပိတ်ပင်တာတွေပြုလုပ်နေကြောင်းအမေရိကန်နိုင်ငံသားရေးဌာနကအကြိမ်40မြောက်ထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အာဏာရှင်အစိုးရရဲ့အဖြစ်အစီရင်ခံစာမှာအမေရိကန်နိုင်ငံသားရေးဌာနကအမိတပ်ပြစ်တင်ဝေဖန်ထားတာမှာအစဉ်အလာအရအာဏာရှင်အစိုးရရဲ့အဖြစ်ညှိနှွမ်းထားတဲ့မြောက်ကိုရီးယား၊ကျူဘာ၊တရုတ်၊အီရန်၊ဆူဒန်နဲ့ဥဇဘက်ကစ္စတန်နိုင်ငံတွေလည်းပါဝင်ပါတယ်။အရက်သားတွေကိုလူမဆန်စွာတိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ IS အစ္စလာမစ်စစ်သွေးကြောအဖွဲ့ကိုလည်းအမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာထဲမှာပြစ်တင်ရှုံချထားပါတယ်။